ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေပေါ်မှာတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မကြသေးခင်ကစာလုပ်ဖန်ဆင်းမှုတွေတိုးမြှင့်လာနေတဲ့အတွက်မြန်မာနိုင်ငံသားတွေအထက်ကျုံနေရတာတွေကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံသားတွေတန်းနဲ့ကြီးပြီးရှိနေတဲ့ထိုင်းနိုင်ငံကတာဝန်ရှိသူတွေနဲ့ရန်ကုန်မြို့မှာသူနေမှုတွေအတွင်းပြဿနာကိုဖြေရှင်းနိုင်ဖို့မျှော်လင့်ထားကြောင်းလဲထိုင်းနိုင်ငံဆိုင်ရာမြန်မာဒုတိယသံတမန်ကြီးကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်ဆောင်ရထားတဲ့ VOA ထိုင်းအခြေစိုက်သတင်းတော်မအေးအေးမကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းနိုင်ငံရဲ့အလုံးလုံးဖက်ဆိုင်ရာပြင်းထန်တဲ့ဥပဒေတစ်ကြောင့်မြန်မာနိုင်ငံသားတွေကိုအလုံးရှင်တွေကလက်မခံရကြတော့ပဲကျင်းချောင်ခိုင်းတာတွေလုပ်နေတဲ့အတွက်ဖမ်းဆီးခံရသူတွေရှိနေတယ်လို့မြန်မာနိုင်ငံသားတွေဟာနေ့စဉ်အစုလိုက်အပြုံလိုက်နေရရင်းကိုပြန်နေကြတာတွေလည်းရှိနေပါပါထောင်ကနန်းရှိတဲ့မြန်မာတွေနေရပြန်နေကြသလိုအဖမ်းအစည်းတွေကလည်းဆက်ရှိနေသေးဖြစ်ပါရဲ့ဒီပြဿနာတွေကြောင့်ထိုင်းနိုင်ငံမှာတန်းနဲ့ချီပြီးအလုပ်လုပ်ကန်နေတဲ့အထောက်ထားမဲ့မြန်မာတွေဟာအခက်အခဲတွေကြုံနေရတာပါဒီအတွက်ထိုင်းမြန်မာနှစ်နိုင်ငံဆွေးနွေးပွဲကနေဖြေလျှော့မှုတစ်ခုဖြစ်လာစေဖို့အတွက်ဆွေးနွေးနေသေးဖြစ်တယ်ဆိုပြီးဘန်ကောက်မြို့ကဒုတိယပတ်မှတ်ဦးဟောက်ခန်းဆန်ကပြောပါတယ်
အဓိကတော့ဒီမှာသိစားတော့ခုလက်ရှိကြံတော့ပါပါတော့ဒီနေ့ကတက်ပြန်တဲ့ရှင်းအောင်မဆင်းနဲ့နိုင်ငံငါအကျိုးတွေဆင်းပြီးတော့သူတို့ကျွန်တော်ဘက်မှာတော့ဒီနိုင်ငံရုပ်တို့ပါတို့ဟိုကဒီလည်းပြောတာပေါ့နော်တတိယနဲ့ပြောတယ်ဒီနေ့လည်းအဓိကတော့ဟိုဈာထဲမှာဆက်စင်းမဟုတ်ပါနဲ့ပေါ့နော်စိတ်စားတာတွေတစ်ခုဆက်မပေးပြီးတော့ဟိုပြေပြေချင်းဒီဥပဒေကောင်းထဲပေါ်ဖို့နောက်တကယ်လို့ဟိုစီစဉ်တဲ့ဟိုအန်တီသတင်းတွေကြောင့်မြန်မာနိုင်ငံပြန်လဲဓာတ်ဒီလိုရှိနေစီအောင်ဆော့ဆော့မှုမှုနဲ့မြန်မာနိုင်ငံကိုပြန်လို့ရအောင်စက်ပံကိုမိသားအဲ့ဒီကနေဒီဘေးဘူးအဲ့လိုတွေကတော့ကျွန်တော်တို့နိုင်ငံသားလုံးဝစီးပြည်လက်ဒီကုန်စုပ်ကိုပြောပါတယ်။ဟာမင်းကလည်းကျွန်တော်ဒီဘူးကိုပြောတယ်။နောက်ပိုင်းတော့ဒီရေစီဆောင်မှုတွေပါတော့အများကြီးရရှိနေဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကတစ်ဖြင့်ရောက်ရီမြို့ကိုပြန်နေကြသူတွေလည်းရှိတယ်လို့ထိုင်းတောင်ပိုင်းမောတောင်နယ်စပ်ဂိတ်တွေကနေလည်းပြန်ကြသူတွေလည်းရှိနေတာပါ။ဒီလိုပြန်နေကြပေမဲ့လည်းနယ်စပ်ရောက်မှထပ်မံဖမ်းဆီးခံရမှုတွေကြုံနေရသေးဖြစ်တယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်။
ဒီရတော့2005ကြီးပြေးရသေးတယ်။ကိုကြတဲ့လူတွေကမနေဘူး။တောက်လူတွေအများကြီးပဲဖမ်းတာပို့နေတယ်တက်ကို
။ထိုင်းနိုင်ငံတွင်းမှာအထောက်အထားမရှိတာတွေအထောက်အထားမပြည့်စုံတာတွေကြောင့်ဖမ်းဆီးခံနေရတဲ့အလို့သမားရေးရာကိစ္စတွေနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာဆွေးနွေးပွဲမှာဆွေးနွေးနိုင်ဖို့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလည်းအကြံပြုစာ2000ပေးပို့ခဲ့တယ်လို့လည်းအမှုဆောင်ဓာတ်လိုက်တာဦးကျော်တောင်းကဆိုပါတယ်။
ဒီနေ့မှာကျတော့လောလောဆယ်ဖြစ်နေတဲ့အဖြစ်အပျက်ကိုဖြေရှင်းဖို့နောက်ထပ်ပြီးတော့မှဒီ29ရက်နေ့မှာသာမကျတော့ဒီအနာဂတ်ကာလအော်လောကမာရီပြေရောဒီကောင်းမွန်တဲ့စနေတစ်ခုကိုပြောင်းလဲဖို့တဲ့ဆိုပြီးတော့ဟောအဲ့ဒီအချိန်ချင်းလေးပြေးတယ်ဒါကကြောင်ပို့လိုက်တယ
်လုပ်ငန်းရှင်တွေဟာဥပဒေနဲ့မညီတဲ့နိုင်ငံသားအလုပ်သမားတွေကိုအလုပ်ခံတာတွေကိုဖမ်းဆီးချိန်မှာစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်လုပ်ငန်းရှင်တွေအနေနဲ့အလုပ်သမားတဦးကိုတရားမဝင်ခံထားတဲ့အတွက်ဘဏ်ငွေ၄သိန်းကနေ၈သိန်းအထိရန်ငွေပေးဆောင်ရမယ်ဆိုပြီးဥပဒေထဲမှာပါရှိတာပါဒီလိုအလောက်ခန့်ခွဲဆိုင်ရာဥပဒေတစ်ကြောင့်ထိုင်းလုပ်ငန်းရှင်တွေအနေနဲ့စိတ်ယုံနေသိပြရတော့မယ်အခြေအနေတွေမှာရှိနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ထိုင်းဝန်ကြီးချုပ်ကတော့ဒီဥပဒေတစ်ထုတ်ပြန်ရတာဟာထိုင်းနိုင်ငံတွင်းကပြဿနာတွေကိုဖြေရှင်းနေတာဖြစ်တယ်ဆိုပြီးဆိုထားပါတယ်ထိုင်းနိုင်ငံတွင်းမှာအင်ဂျော်နဲ့ယူလုတ်တာပယံစသဖြင့်အလုတ်ကျန်းအလုတ်ပေါင်း39မျိုးကိုနိုင်ငံသားသားအလုတ်သမားတွေလုတ်ဖို့ခွင့်ပြုထားတာဖြစ်တယ်လို့ဆိုပြီးထိုင်းနိုင်ငံထဲမှာဆက်ပြီးအလုတ်လုပ်မယ်ဆိုရင်တော့တက်ဆိုင်ရာအလုတ်သမားဝန်ကြီးဌာနတွေကလည်းအထောက်အထားဆိုင်ရွက်တွေယူလာပြီးပြန်လာလုပ်နိုင်တယ်လို့လည်းဆိုထားတာပါဒီလိုတင်းကျပ်တဲ့ဥပဒေအောက်မှာမြန်မာလူသမားတွေကတော့အထောက်အထားမရှိတာတွေကြောင့်ရောတရားဝင်ပြန်လာဖို့အခက်အခဲတွေကြောင့်ပါဖမ်းဆီးလိုက်တင်းချောင်လိုက်နဲ့နောက်ဆုံးမှာတော့နေရက်ကိုထောင်ထဲချပြီးပြန်နေကြသူတွေလည်းရှိပါတယ်ဒါပေမဲ့တချို့ဖမ်းဆီးခံရပြီးနေဆက်ကိုပြန်ပို့ခံရပေမဲ့ဒဏ်ငွေစောင့်ပြီးတာနဲ့နေဆက်ကလည်းပြန်ဝင်ပြီးအလုတ်လာလုပ်နေကြသေးလေဖြစ်ပါရဲ့။တန်းနဲ့ချီပြီးထိုင်းနိုင်ငံထဲမှာအလုတ်လာလုပ်နေကြတဲ့မြန်မာလူသမားတွေရဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကတော့တိုင်ပင်ညှိနှိုင်းနေသေးဖြစ်ပါရဲ့ရှင်။